ထိုင်းနိုင်ငံမှာအသွင်ကူးပြောင်းရေးငါးနှစ်တာကာလအတွင်းရွေးကောက်တင်မြှောက်ခြင်းမရှိတဲ့အထက်လွှတ်တော်နဲ့ခန့်အခန့်ဝန်ကြီးချုပ်ထားရှိကိုစစ်ဆေးရကတောင်းဆိုနေတဲ့အတွက်စစ်ဆေးရနဲ့ဖွဲ့စည်းပုံရေးဆွဲရေးကော်မရှင်တို့ထိတ်တိုက်တွေ့နေကြပါတယ်အဆိုရရဲ့ဒီအဆိုပြုချက်တွေကိုနိုင်ငံရေးပါတီကြီးတွေကပြင်းပြင်းထန်ထန်တုံ့ပြန်ကြပြီးဖွဲ့စည်းပုံအသစ်မှာဒီလိုထည့်သွင်းလာရင်ပဋိပက္ခဖြစ်လာနိုင်တယ်လို့သတိပေးထားကြပါတယ်ဖွဲ့စည်းပုံဥပဒေမူကြမ်းမှာအမတ်ဥယျာဉ်900ပါအောက်လွှတ်တော်ကိုရွေးကောက်တင်မြှောက်ပြီးအမတ်ဥယျာဉ်200ပါရှိတဲ့အထက်လွှတ်တော်ကိုတော့လူမှုရေးစီးပွားရေးအဖွဲ့အစည်းတွေအင်အားစုတွေကရွေးကောက်တင်မြှောက်ဖို့ခွင့်ပြုထားပါတယ်ဒါပေမဲ့အဆိုရကတော့အထက်လွှတ်တော်အမတ်250ကိုခန့်အခန့်တွင်နဲ့ဖွဲ့စည်းပြီးကာကွယ်ရေးဌာနအမြဲတမ်းအတွင်းဝင်စစ်ဦးစီးချုပ်ကြည်ရည်လေးဦးစီးချုပ်တွင်နဲ့ရဲချုပ်တို့အတွက်တည်ထောင်နေရာခြံထားဖို့အဆိုပြုထားတာပါဒုတိယဝန်ကြီးချုပ်ပရဝတ်ဝန်ဆူဝန်ကတော့ဒါဟာဆင်အာနာတိုင်းကိုမဖြစ်အောင်ကာကွယ်တာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့တုံ့သက်သူတွေနိုင်ငံရေးသမားတွေကတော့ဒါဟာနိုင်ငံရေးပါတီတွေကိုအားပျော်စေပြီးဒီမိုကရေစီကိုထိပါနေတယ်လို့ဆိုကြပါတယ်